စကိုင်းတိုင်းရင်းမာပင်မြို့အနောက်ဖက်ခြမ်းမှာစစ်ကောင်စီတပ်တွေအင်အားတိုးပြီးစီးရဲလှုပ်ရှားနေတဲ့အတွက်ကြေးရွာတော်တော်များများကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့ညကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားရင်းမာပင်မြို့နာတဝိုက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာအခုလိုစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းတွေအားဖြည့်လာတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင
်ဗျစကိုင်းတိုင်းပလဲမြို့နယ်ကနေဖေဖော်ဝါရီလ15ရက်နေ့ဒီနေ့အစောပိုင်းမှာစစ်ကြောင်းခြူလာတဲ့စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်အနောက်ဘက်ပုတ်ပါးကျေးရွာနားမှာစခန်းချနေတဲ့အတွက်အနီးအနားကျေးရွာတွေကပြည်သူတွေဘေးလွတ်ရာပြေးနေကြရပါတယ်ပြည်သူတွေဟာတောရီထဲမှာပုန်းခိုနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ
်ဒီနေ့မှာပြီးရတာတော့ရှိတယ်ပြအခုဆိုရင်စစ်ကြောင်းတစ်ကြောင်းကပလဲနယ်နေပြီးတော့ဒီကရင်းမပင်ကိုစစ်ကြောင်းတစ်ကြောင်းတတ်ထူတာရှိတယ်ပြထိုးတော့ကြတော့အနောက်ဘက်ချမ်းမှာလည်းရွာတော်များများပြီးနေရတယ်ဒီနေ့ထွက်ပြီးရတယ်ပြဒီရွာတော်များများပြီးလာကြတော့ဒီမှာတောရီမှာနေရတယ်တောရီကတော့တို့တချို့ဆိုလင်းသွားရှိတော့လင်းသွားပြီးနေအခုဆောင်းလိုက်ဆိုတော့ခရေတော့ရှိတော့ပြာမီးလည်းမခုရဲရှိရပါလာတဲ့ဆောင်းလေးတွေလည်းပဲဒီဘလောင်းကောင်ခြုံရတာမျိုးရှိရပါတော့သူကတော့မပါရည်ရှိရပါဗျာ
ဖေဖော်ဝါရီလ14ရက်နေ့တနင်္လာနေ့ည9:00နာရီလောက်မှာရင်းမပင်မြို့ရဲ့အနီးဝန်းကျင်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့၄နာရီလောက်ကြာအောင်အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ရင်းမပင်ကမြောက်ရမာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကပြောပါတယ်
မင်းများကတိုက်ပွဲဖြစ်တာက9နာရီလောက်ကနေပြီးတော့7နာရီကျော်ထိအောင်ပေါ့နော်ဒီတိုက်ပွဲမျိုးတွေဖြစ်ခဲ့တာရှိပါတယ်
ရင်းမပင်မြို့တဝိုက်မှာတော့တိုက်ပွဲငယ်တွေကနေ့စဉ်လိုလိုဖြစ်ပွားနေတာ၃ရက်ရှိပြီလို့စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့တန်ခါတော်တစ်ပါးကမိန့်ပါတယ်။ဒါကြောင့်မြို့ပေါ်ကဒေသခံပြည်သူတော်တော်များများကလည်းဘေးလွတ်ရာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြရတာလို့မိန့်ပါတယ်
။ညာလိုက်ရှိတဲ့၃ရက်လောက်ရှိပြီဒီကောင်မ။ဒေသခံတွေကမြို့ပေါ်ကပေါ်တော့မြို့ဒီရဲရွာတွေကတော့အလောက်ကြီးရှာမဖြစ်ဘူးပေါ့။မြို့ပေါ်မှာရှိတဲ့သူသူတွေကတော့ပြတော်အဖြစ်ကိုအေရာတွေကိုဆိုးပြီးတော့ထွက်ခွာသွားတာမျိုးတွေရှိတယ်
။အခုရပိုင်းနေတွင်မှာရင်းမပင်မြို့နယ်တွင်မှာစစ်ကောင်စီတပ်တွေဘက်ကလှုပ်ရှားသွားလာတာတွေများနေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကပိုးပြီးတော့မှဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။
တော်တယ်တော့ဒီမျိုးလုံးပေါ့ပုံမှန်တော့ဒီကြက်ရွာမျိုးတော့ကတ်ပြီးစီးပြီးဆောင်နေရရှိတယ်။အခုတော့တွေကဒီထဲမှာကျွန်တော်စစ်ကောင်စီကောင်တွေကဒီထဲမှာနေပြီးတော့ဒီလူတွေလိုက်ခံနေပြည်သူကိုခိုးတယ်လို့လည်းအိုက်ပါပြီးဒီလူတွေကနေရတော့မဘေးလူရောအကြောင်းပြနေကြတာလို့လည်းရှင်းပြရ။ဒီဘက်ကဒီဒီအက်ဒီကတော့ဒီအလားကိုတော့မဆိုင်နိုင်လို့ဒီဒီမြစ်ရရင်ခံလို့ဒီဒုသောထားနေရလို့ဒီဘက်ကဒီဒီအက်ဒီကတော့ဘယ်နဲ့ပြန်လှမ်းပြတာမျိုးရှိတာပေါ့။
စကိုင်းတိုင်းရင်းမပင်နယ်ထဲမှာဆီအာနာသိမ်းပြီးတဲ့နောက်ပိုင်းဒေသခံပြည်သူတွေကလက်နက်ဆွဲဆိုင်တိုက်ခိုက်မှုတွေကို2021ခုနှစ်မတ်လကတည်းကစပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်။ဒီစည်းရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဒေလိုရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးရင်းမပင်မြို့နယ်တွင်တောင်းတဲ့ချီတဲ့ဒေသခံတွေဟာနီးစပ်ရာကျေးရွာတွေဖုန်ကြီးကျောင်းတွေနဲ့တောတောင်တွေထဲမှာခိုးလုံနေကြရတာပါ။ဒီစစ်ပေးစစ်ဆောင်ဒုက္ခတွေအတွက်စေဝါအစာအတောင်းနဲ့အဝတ်အထည်စောင်းအကူအညီတွေအလွန်အမင်းလိုအပ်နေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောကြပါတယ်ရှင်